မြစ်ဆုံဆဲစီမံကိန်းပြန်ဆမဲ့အရေးလက္ခဏာတွေပေါ်လာနေတဲ့အတွက်ဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းတကြော့ပြန်ပေါ်လာနေပါတယ်။ဧရာဝတီတိုင်းမြို့တော်ပသိမ်မှာဒီကနေ့ဆန္ဒပြပွဲတစ်ခုလုပ်သလိုတနင်္ဂနွေမနေ့တုန်းကလည်းရန်ကုန်မြို့မှာဆန္ဒပြပွဲတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီလိုကန့်ကွက်ဆန္ဒပြပွဲတွေကိုဧရာဝတီပဲခူးနဲ့မကွေးတိုင်းမြို့ကြီးတွေမှာဆက်လုပ်သွားဖို့ရှိတယ်လို့ဦးဆောင်စီစဉ်သူတွေကပြောပါတယ်။ဒီအကြောင်းကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။မြစ်ဆုံဆဲစီမံကိန်းကိုပြန်ဆမဲ့သဘောမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တံမကြီးကပြောလိုက်ပြီးရဲ့နောက်အဲ့ဒီစီမံကိန်းကိုကန့်ကွက်တဲ့သဘောထားအမြင်တွေကိုပြန်ကြားလာရသလိုကန့်ကွက်ပွဲတွေလည်းပြန်ဖြစ်လာနေရပါ။တရုတ်နိုင်ငံ CBI ကုမ္ပဏီက2018စက်တင်ဘာလောက်ကစပြီးမြစ်ဆုံဆဲစီမံကိန်းပြန်ဆနိုင်ဖို့ဒေသခံလူထုကိုစီယုံရေးလုပ်တာရရှိသလိုတရုတ်အစိုးရရဲ့ပြပရင်းနှီးမြှုပ်နှံမှုတွေမှာမြစ်ဆုံစီမံကိန်းပါဝင်နေစေဖြစ်လို့ဦးသိန်းစိန်အစိုးရလက်ထက်ကခဏဆိုင်းငံ့ထားတဲ့ဒီစီမံကိန်းကြီးပြန်ပြီးစတော့မလားဆိုရဲစိုးရိမ်မှုတွေပြန်ထွက်လာတာပါ။ဒါကြောင့်လဲငြိမ်းချမ်းပါစေမြန်မာပြည်ကွန်ရက်ကဥဆောင်ပြီး ARD မြစ်ဖြတ်တန်းသွားတဲ့မကွေးပဲခူးနဲ့ ARD တိုင်း၃ခုကမြို့နယ်20မှာမြစ်ဆုံဆဲစီမံကိန်းကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ပြီးပြည်သူတွေရဲ့လက်မှတ်တွေကိုတရုတ်ကွန်မြူနီပါတီကိုပေးပို့ဖို့စီစဉ်နေကြတာဖြစ်ပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဇန်နဝါရီ28ရက်နေ့ကပသိမ်မြို့ကနေစတင်လိုက်ပြီးလူဦးရေ300ကျော်လောက်ပါဝင်ခဲ့တယ်လို့ငြိမ်းချမ်းပါစေမြန်မာပြည်ကွန်ရက် ARD တိုင်းတာဝန်ခံဦးစော်ထိုက်ကပြောပါတယ
်။ဒီနေ့ကတည်းကဘာကြောင့်လောက်ကြောက်ဆောင်ရဲ့ဒီမြစ်ဆုံစီမံကိန်းဟာတကယ်များလို့ဖြစ်သွားခဲ့ရင်အတို့ ARD ကြီးတည်ဆုံးသွားမှာဖြစ်တယ်။ ARD ကြီးတည်ဆုံးသွားမယ်ဆိုရင် ARD ကိုမိသိနေထိုင်ကြတယ်အဲဒီမြန်မာပြည်မှာရှိတဲ့တိုင်းလားပြည်သူအလုံးဒုက္ခရောက်ကြမှာဖြစ်တယ်။ပြီးတော့ ARD ကငါတို့ရဲ့ထုတ်ချာအနာဖြစ်တယ်။ ARD ကိုဖြီးသွားတာမှန်များထုတ်ချာကိုဖြီးသွားတယ်မှခံစားရတယ်။ဒါကြောင့်ဆိုလို့မြစ်ဆုံစီမံကိန်းတည်ရေးကိုတောင်းဆိုရခြင်းဖြစ်တယ်။
ပသိမ်မြို့လှုပ်ရှားမှုတွေရဲ့မှာစတစ်ကာကမ်ပိန်းတွေပညာရှင်တွေရေးထားတဲ့မျက်စုံနဲ့ပတ်သက်တဲ့အကျိုးအပြစ်တွေကိုဖော်ပြထားတဲ့လက်ကမ်းစာဆောင်တွေဝေရာဟောပြောပွဲတွေလုပ်တာကြပြားရွတ်ဆိုပွဲနဲ့လက်မှတ်ကောက်ခံတာတွေလုပ်ခဲ့ပါတယ်။ ARD တိုင်းမှာပသိမ်ကံကြီးကျောင်းငပူတော်ဟင်းသဒမြန်အောင်ကြံကင်းအင်ကပူဇလွန်ပဲခူးတိုင်းမှာတော့ဂျိုးပင်ကောက်ပေါင်းတယ်ပြီးအောင်လန်းတရက်စင်ပေါင်းဝဲကံမမကွေးတိုင်းမှာတော့တောင်တွင်းကြီးဆက်လင်းရေနံကျောင်းစိတ်ဖြူရေစကြိုစရဲမျိုး20မှာတလာအတွင်းဇက်တိုက်လှုပ်သွားကြဖို့စီစဉ်ထားပါတယ်။အဲ့ဒီဒေတာတွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုအခုနှစ်မတ်လဆန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးနဲ့လွှတ်တော်ကုလသမဂ္ဂပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတစဉ်တရုတ်နိုင်ငံကွန်မြူနီပါတီစီကိုပေးပို့သွားမှာပါ။လက်မှတ်တွေကိုတက်ရောက်လာတဲ့သူတွေစီကကောက်ယူသလိုလူငယ်ကွန်ရက်တွေနဲ့ပူးပေါင်းပြီးအိမ်နိုင်ရှာရောက်လဲကောက်ယူသွားမယ်လို့ဆိုပါရယ်။တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တဲ့ဆဲစီမံကိန်းဖြစ်သလိုနိုင်ငံရေးပြူဟာတွေပါဝင်ပတ်သက်နေတဲ့စီမံကိန်းလို့လည်းမြင်မိရတဲ့အတွက်ကန့်ကွက်ကြောင်းရန်ကုန်မြို့မှာတနင်္ဂနွေနေ့ကပြုလုပ်သွားတဲ့မြစ်ဆုံရေးဆန္ဒထုတ်ဖော်ပွဲမှာလဲတရားလွတ်တော်ရှိနေဦးကြည်မြင့်ကအခုလိုပြောခဲ့ပါရယ်။
ARD မြစ်ကကျွန်တော်တို့ပိုင်နေပါတရုတ်ပြည်ကစီရတယ်မြင်အိန္ဒိယကစီရတယ်မြင်မဟုတ်ပါဘူး။ကျွန်တော်နိုင်ငံကိုစီလာတဲ့မိကြီးပါကျွန်တော်တို့ပိုင်တယ်။ဒါကြောင့်မလို့ ARD တို့ပြောပြီဆိုလို့ရှိရင်ကျွန်တော်တို့54ဆန်းသောစီအောင်စုသားတွေအားလုံးကပြောပိုင်ခွင့်ရှိတယ်။ကန့်ကွက်ပိုင်ခွင့်ရှိတယ်ကျွန်တော်တို့ပါ။ဒါကြောင့်မလို့ကချင်လူတို့ကကန့်ကွက်တာကိုလည်းထောက်ခံတယ်။ကချင်လူတို့ကမကန့်ကွက်လို့ဆိုပြီးတော့ကျွန်တော်တို့ကမကန့်ကွက်လို့မရပါဘူး။ကျွန်တော်တို့ကတရုတ်ကိုအပြေအမ်းကြောက်နေရတဲ့ဘဝကိုဖျက်နေရတယ်။ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်အဲ့ဆယ်ရွတ်တာတစ်ခုခုချိုးချလိုက်ရင်တော့မလို့လောက်ကြလဲလို့အဲ့ဆယ်ကြီးချိုးသွားခဲ့တာအခုထောင်တဲ့ပေါင်းတဲ့ချီပြီးတော့ဆုံးရှုံးပျက်စီးပြီးတော့ကျွန်တော်တို့လူတွေအကုန်လုံးနစ်လာကြရတယ်ဒါကြောင့်မလို့ကျွန်တော်တို့စီးရင်းနေတယ်အပြေသာချင်းချောက်နေမယ်ဆယ်ကြီးကိုလည်းကျွန်တော်တို့မလိုလားပါဘူ
းမြစ်ဆုံစီမံကိန်းကို2006ခုနှစ်ဒီဇင်ဘာ28ရက်ကအဲ့ဒီချိန်နိုင်ငံတော်အေးချမ်းတရားရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစိုးရအမှတ်1လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်နိုင်ငံ China Power Investment CPI ကုမ္ပဏီတို့ကြားချုပ်ဆိုခဲ့တာဖြစ်ပါတယ်အဲ့ဒီစီမံကိန်းတစ်ခုလုံးအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာဘီလီယံ30လောက်ရှိမယ်လို့ခန့်မှန်းထားပြီးကနအူးသဘောတူညီချက်အရ CPI ကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့အေရှားဝါကုမ္ပဏီက9ရာခိုင်နှုန်းအတူတူထည့်ဝင်လုပ်ကင်ကြမယ်လို့ဆိုထားပါတယ်